ကင်းဒီဒေသမှာရေကြီးနှမြုပ်မှုရင်းဆိုင်နေရတာဟာအခုဆိုရင်ရက်20ကျော်ရှိလာနေပြီလို့ကင်းဒီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီကပြောပါတယ်။ရေဘေးနောက်ဆုံးအခြေအနေနဲ့အဲ့ဒီမှာအကူအညီတွေလိုအပ်နေတဲ့အကြောင်းကိုတော့ကိုညံဝင်းအောင်ကဆက်ပြောပြပါမယ်ခင်ဗျာ
။ယာယီမုန်တိုင်းအချိန်ကြောင့်ပြီးခဲ့တဲ့စက်တင်ဘာ9ရက်နေ့ကကြားပြည်နယ်ဒေသအခေါ်ဂရင်းဒီဒေသမှာရေလွှမ်းမှုစတင်ဖြစ်ပွားခဲ့ပြီးအခုချိန်ထိရေပြန့်မကျသေးပါဘူး။ရိုက်ကောဒီမော့ဆိုဖရူဆိုရှာရောဘော်ရခဲမက်ဆယ်ချမ်းပြည်နယ်တောင်ပိုင်းကမိုးပြင်းနဲ့ဖဲခုံဒေသတွေမှာရေကြီးနှမြုပ်မှုတွေကြုံနေရတာပါရေပြန့်မကျသေးပဲစမ်းချင်းတင်ရေမြင့်တက်နေစေဖြစ်ပါတယ်ရိုက်ကောမြို့နယ်ကရေမမြုပ်တဲ့ကျေးရွာမှာတော့အခုရက်ပိုင်းရေထပ်ကြီးလာတယ်လို့ဂရင်းဒီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ပြန်လည်ထူထောင်ရေးဌာနကဌာနမှူးကြီးခွန်မာဒီယာကအခုလိုပြောပါတယ်
လာကောမြင့်နယ်မှာဒီလွားတဲ့ကျေးရွာနှစ်ကို၃ရွာထက်ကျော်ပြတော့မှရောက်ဖြစ်ပြန်ဒီဟွန်တော်အပါဝင်အခုဆိုလို့ရှိတော့လူကိုအုပ်စုတက်ကနေတရားညီခုတို့တော့ပေါကလေတို့တော့ဆော်ဒီတို့ဝါညော့ဖက်ကမဲ့ဖြာတီလို့ရေကြတော့ညဖို့တို့ဟွန်နကိုတို့ခနကလူခုတို့တော့ဆဲတို့နဲ့တမှုတို့ချစ်ကြတော့အဲ့ဒီကြည့်ကြည့်လွားတော့ဗော
လေနော်20ကျော်ကြာရေလွှမ်းမှုပြီးတထတိုင်အိမ်ဒီနင်းမြုပ်တဲ့အထိအခုလိုစိုးရတဲ့ရေပင်မကြုံဘူးလို့ဆိုပါတယ်ရေကြီးနေမြုပ်မှုကြောင့်ယာယီစစ်ဆောင်တဲ့အိမ်အပါဝင်၄ရောင်ကျော်ပျက်စီးသွားတယ်လို့ဌာနဝန်ကြီးခွန်မာတီယာကအခုလိုပြောပါတယ
်ဒီမှာတော့ဟိုစည်ရင်ပျက်စီးချက်ရဆိုလို့ရှိရင်တော့သူက၄ထောင်ကျော်သွားပြီပေါ့လေတော့ဒီကြေသွားမှုလူခံရတဲ့ကြီးရွာနေအိမ်အပါဝင်စစ်ဆောင်ခန်းရဲ့တဲတွေပေါ့လေနော်ဒီကြေသွားမှုခံရတဲ့လက်အိတ်ကကတော့8000ကျော်ရှိလာပြီပေါ့လေနော
်အခုလိုမိုးများရေကြီးချိန်မိုးပြဲဆယ်ကနေရေလွတ်ချတဲ့အတွက်ဆယ်အောက်ကမိုးပြဲဖဲခုံဒီမော့ဆိုဒရိုက်ကော်မြို့မှာရေကြီးမှုပိုဖြစ်နေပြီးတောင်သူလယ်သမားတွေအထိနာနေပါတယ်ရေကြီးနေတဲ့အခြေအနေနဲ့ပတ်သက်လို့ကရင်နီဒီမိုကရက်တစ်တပ်ဦး KDF ဘိုဟိုတောင်ဝန်ရှိသူတို့ကလည်းပြောပါတယ်
ဒီကတော့နေ့စဉ်နေ့စဉ်ပါဆက်တိုက်တက်နေတာပေါ့နော်တက်ရက်ကိုဒါနှလမသုံးလမနှုံလောက်တက်နေတယ်ရေကြီးမှုကတော့ဒါထက်တက်ဖို့ပဲရှိမယ်ပေါ့နော်ရေကဘာကြောင့်လဲဆိုရင်ဒါပြီးခဲ့တဲ့ຫນွေလောက်ကမဖောက်ချခဲ့တဲ့ရေတွေကခုမှမိုးကြီးလေကြီးရေကြီးတဲ့အချိန်မှာခုမှဒါဖောက်ချတယ်အတွက်ကြောင့်မလို့ပို့ပြီးတော့နဆဖြစ်သွားတာပေါ့နော်ရေမြင့်တက်နှုံက
ပေကုံမြို့နယ်အပါဝင်ပြည်နီဒေသမှာစစ်ဆောင်တဲ့ရွာသူရွာသားအပါဝင်ရေပေးတဲ့လူစုစုပေါင်း3500ကျော်ရှိတယ်လို့IC ရဲ့လူသားချင်းစာနာရေးဌာနဝန်ကြီးခွန်မာတီယာကပြောပါတယ်ရေကြီးရေစံနာရီနဲ့အတူတောင်ကျချောင်းရီတွေကြောင့်မြေပြူတာလန်ဒရာပစ္စည်းတာသွားလာရေးခက်ခဲနေပါတယ်ဒါအပြင်စစ်ကောင်စီရဲ့ထိုးစစ်ကြောင့်ရှမ်းကယားနယ်စပ်မှာလူသားတွေကပြစ်ခတ်မှုတွေလည်းဆက်ရှိနေပါတယ်ပြည်နီဒေသမှာစစ်ပေးနဲ့ရေပေးတပြိုင်တည်းကျုံနေရပြီးပြည်လဲထူထောင်ရေးလုပ်ငန်းတွေလည်းမလုပ်နိုင်သေးပါဘူးဒုက္ခသည်တွေအတွက်စာနာရေးခါနေထိုင်စရာအမိုးအစာစီဝါနဲ့အဝတ်တွေစီဝါဆရာတွေရေးပေါ်လိုအပ်နေပါတယ်။ဒီပေးအတွက်ကျင်းဒီရစ်စကရေဦးတော်ရန်ရဲ့အခွင့်အရေးတွေကိုကျေစေရည်ကိုလှူဆောင်နေပေမဲ့လိုအပ်ချက်တွေကရှိနေသေးဖြစ်ပါတယ်။ဒီပေးတဲ့ဆန္ဒရသူတွေအတွက်ကျင်းဒီကျေစေရည်နဲ့ပတ်သက်လို့စစ်ကောင်စီရဲ့တရားစီရင်အစိုးရအဖွဲ့တွေးရေးဆိုခွင့်ရှိသူ2000ညတိုင်းမှဦးဇာနီမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဆက်သိထားပါတယ်။ရန်ကုန်မြို့ပေါ်မှာစစ်ကောင်စီဘက်ကရေဘေးထောက်ပံ့ကူညီမှုတွေရှိပေမဲ့ရေဘေးစိုးစိုးဝါးဝါးကြုံနေရတဲ့ကျေးရွာတွေဘက်မှာအကူအညီတွေမရောက်ဘူးလို့သိရပါတယ်